မြောက်ကိုရီးယားနဲ့မြန်မာနိုင်ငံအကြားတန်တမန်ဆက်ဆံရေးတွေပြန်တည်ဆောက်နိုင်ရေးကိစ္စလက်မှတ်ထိုးဖို့မြောက်ကိုရီးယားအရာရှိတွေမကြာခင်မြန်မာနိုင်ငံကိုလာရောက်လိမ့်မယ်လို့ရန်ကုန်မှာရှိတဲ့တန်တမန်အတန်းဝိုင်းကပြောပါတယ်။အဲ့ဒီလက်မှတ်ထိုးပွဲကိုတက်ရောက်ဖို့မြောက်ကိုရီးယားဒုတိယနိုင်ငံသားဝန်ကြီးကင်မြုံအီးမြန်မာနိုင်ငံကိုရှေ့ပတ်ထဲမှာလာလည်ဖို့ရှိတယ်လို့ရန်ကုန်မှာရှိတဲ့တန်တမန်တွေကပြောတာဖြစ်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံစလုံးကအတိအပြုပြောဆိုခြင်းမရှိသေးပါဘူး။1983ခုနှစ်ကတောင်ကိုရီးယားသမ္မတချန်ဒူဝန်ရဲ့အဖွဲ့ကိုလှုပ်ချံဖို့မြောက်ကိုရီးယားတရှိုးတွေကအာဇာနည်ဘိတ်မှာဘုံးဖောက်ခွဲခဲ့ပြီးကြတဲ့ကမြန်မာနဲ့မြောက်ကိုရီးယားနိုင်ငံတို့တန်တမာအဆက်အသွယ်ဖျက်တောက်ခဲ့ပါတယ်။အဲဒီဘုံးဖောက်ခွဲမှုမှာတောင်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့ဝင်23ယောက်သေဆုံးခဲ့ပါတယ်။သမ္မတချန်ဒူဝန်အသက်မသေးပဲလွတ်မြောက်သွားခဲ့ပေမဲ့သူ့ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီး4ယောက်အဲဒီသေဆုံးတဲ့အထက်ပါသွားခဲ့ပါတယ်။